မ္ဘာနိုင်ငံမှာအခုနှစ်ဇွန်ဇူလိုင်လတွေကစတင်ကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခတန်းဟာပြည်내နဲ့တိုင်း14ခုရှိတဲ့အနေနဲ့12ခုမှာဖြစ်ပွားခဲ့တာဖြစ်လို့တနိုင်ငံလုံးကြုံတွေ့ခဲ့ရတာလို့ဆိုနိုင်ပါတယ်။ဒီထဲကပြည်내နဲ့တိုင်း6ခုမှာအပြင်းထန်ထိခိုက်ခဲ့ပြီး4ခုကိုတဘာဝဘေးအန္တရာယ်ဒေသအဖြစ်နဲ့ကြေညာခဲ့ရပါတယ်။တနိုင်ငံလုံးမှာလူပေါင်း120ကျော်သေဆုံးခဲ့ရပြီးသေဆုံးမှုအများဆုံးကတော့ရခိုင်ပြည်နယ်မှာဖြစ်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဌာနကညွှန်ကြားမှုဥခွန်ဟာရဲ့ပြောတာက
ရခိုင်ကအသေးပြောက်များတယ်။နောက်လေယာကန်သားတွေလည်းပြည့်စည်တာများတယ်။အဲဒုတိယကတော့စကိုင်းတိုင်းကကလေးမျိုးနဲ့ဒီကပ်ဖြစ်တဲ့အဲအထူးခိုင်များတာပေါ့။ဒီနေ့ကတော့တီချာသွားတော့တောင်တန်းတောင်ပေါ်ကဖြစ်တော့မူးကြီးလာတော့အဲအင်ပြူတာဒီလမ်းပြူတာဒီဟိုဖြစ်တယ်အကြီးကျော်ကတော့မများပေမဲ့သူတို့ကတော့ထိခိုက်မှုသူတို့လည်းသူ့ခန္ဓာနဲ့အများတယ်ဥပမာအခါမှဆိုရင်အများကြီးထိခိုက်ပေတယ်အင်းကြီးလည်းအများကြီးရက်ခွက်လိုက်ရက်ခွက်သုံးရက်ခွက်လောက်ဆွေပြရမယ်လို့ပြောတယ
်အခုဆိုရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီတွေလည်းအလုံးအငင်းနဲ့ဝင်ရောက်လာနေပါတယ်ဆိုအနေနဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအဖွဲ့ဖွဲ့ပြီးဝန်ကြီးဌာနအားလုံးဆောင်ရွက်နေတာဖြစ်တယ်လို့ဥခွန်ဟရဲကပြောပါတယ်
။ကျွန်တော်တဘောဝဘေးအန်ဒီဆိုင်ယာဒီမန်ခန့်ကွေကောမဒီဆိုရာဖွဲ့ထားလိုက်တော့အဲ့ဒီကောမဒီရဲ့အောက်မှာစင်ဌာနဆိုင်အားလုံးပါတယ်
။ဟုတ်ကဲ့
။အဲ့ဒီကောမဒီရဲ့ဘူကောမဒီရဲ့စင်ကျွန်တော်တံဘရာဒူတံဘရာဖြစ်တာပေါ့လေ။အောက်မှာဌာနဆိုင်အားလုံးပါတယ်။
အခုလိုဆောင်ရွက်နေပေမဲ့စနစ်တကျဆောင်ရွက်နေတာမျိုးမရှိဘူးလို့ဝေဖန်မှုတွေတော့ရှိလာပါတယ်။နောက်တစ်ခုကတော့လုပ်ငန်းအတိုင်းတာကြီးမားလွန်းတာကြောင့်နိုင်နိုင်နင်းနင်းဆောင်ရွက်နိုင်ပါမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒါပေမဲ့ဒီဆောင်ရွက်မှုတွေဟာတက်ဆိုင်ရာတိုင်းဒေသကြီးအလိုက်ပြည်ထောင်စုအစိုးရထံကိုစီမံကိန်းဘတ်ဂျက်တွေတင်ပြီးဆောင်ရွက်ကြတာဖြစ်တယ်လို့ဥက္ကဋ္ဌရဲကပြောပါတယ်။ကြားသိရသလောက်ပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တွေကတင်ပြထားတဲ့ဘတ်ဂျက်များအပြတ်အတောက်ရှိပြန်ချပေးနေတယ်လို့လည်းပြောပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေမှာခုလိုဘေးအန္တရာယ်မျိုးနှစ်စဉ်ကြုံတွေ့နေရပေမဲ့မြန်မာနိုင်ငံမှာတော့အခုနှစ်မှထူးထူးခြားခြားဖြစ်ပွားလာတာမို့ဒါဟာနှစ်ပေါင်းများစွာစီးကမ်းမဲ့စွာဖြင့်သစ်တောတွေကိုခုတ်ယူခဲ့တာတွေရဲ့အကျိုးဆက်လို့ပြောဆိုမှုတွေရှိနေပါတယ်။ဒါဖြစ်နိုင်ပါသလားတက်တော်ဦးစီးဌာနကအငိမ့်စားတက်တော်အရာရှိဦးဝင်းမော်ကအခုလိုပြောပြပါတယ
်တစ်ပင်တပင်ကတကယ်တော့လေရေကာတာငယ်လေးတစ်ခုပါပဲအဲတစ်ပင်တပင်ရှိလို့ရှိရင်ဒါရေကိုထိန်းထားနိုင်တယ်မြက်ကလည်းမြက်ပေါ့ဝါကလည်းဝါပေါ့တစ်ပင်ကလည်းတစ်ပင်ပေါ့အကုန်လုံးကရေကိုထိန်းထားနိုင်တယ်အဲတော့မြေစီလောင်လည်းထိန်းထားနိုင်တယ်အဲတစ်ပင်ရှိတဲ့နေရာမှာကျွန်တော်အကုန်လုံးရေကိုထိန်းထားတိုင်းမြေစီလောင်လည်းထိန်းထားတိုင်းအဲတော့ရှိတဲ့မြေကြီးတွေအကုန်လုံးကရေနဲ့မျောပါသွားပြီးတော့အဲချောင်းနေမြစ်တီတွေမှာအကုန်လုံးကလုံးကြပြီးတော့အကုန်လုံးကကျိတ်ကုန်တာပေါ့ကျိတ်ကုန်တော့ဒီရှန်တာတွေကြီးတွေကြီးရီအကုန်ဖြစ်ကုန်တော့
အခုချိန်မှာမြန်မာနိုင်ငံမှာရေကြီးတာတွေဖြစ်နေတယ်လို့ပဲချင်းပြည်နယ်ကမြေပြိုမှုတွေဟာလည်းတတော်များပြုံးကုန်တာကြောင့်ဖြစ်တယ်လို့ဆိုကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်လောက်ကတနိုင်ငံလုံးရဲ့80ရာခိုင်နှုန်းကိုတတော်တွေဖုံးလွှမ်းနေပါတယ်ဆိုတော့မြန်မာနိုင်ငံမှာအခုဆိုရင်20ရာခိုင်နှုန်းတောင်ကျန်ပါသေးရဲ့လားလို့မေးနေကြပါတယ်ဒီအခြေအနေတွေကိုအတိဆုံးဖြစ်နေတဲ့အာဏာပိုင်တွေအနေနဲ့သစ်ပင်ပြန်ဆိုင်ရေးလုပ်ငန်းစီမံချက်တွေလုပ်ဖို့အစီအစဉ်တွေတော့ရှိတာအမှန်ပဲလို့တက်တော်ဌာနကပြောပါတယ်ဒီအတွက်စီမံကိန်းချဆောင်ရွက်မဲ့တောတွေအတွင်းကလက်ကျန်သစ်ပင်အရေးအတွက်ကိုပထမဆုံးစစ်တမ်းကောက်ယူရမှာဖြစ်ပါတယ်ဒီလုပ်ငန်းကိုလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကလေးကစတင်လုပ်ကင်နေတာတော့ရှိတယ်လို့ဆိုပါတယ်ကိုတွေ့ကြုံခွဲရသူတက်တော်အရာရှိဥဝင်းမော်ပြောပြတာက
တွေ့ကြုံခဲ့တဲ့အတွေ့အကြုံကပြောလို့ရှိရင်ဘယ်နည်းကိုပြီး working plan တရားမယ်မပြီးလို့ရှိရင်အလုပ်ထွက်စာတရားမယ်ဆိုတော့ဒီ force တက်လာခဲ့တယ်အဲ့တော့အဲ့ပေါ်ကတတော်ကြုံမှုတတော်ဝင်နေပြီးတော့မျိုးနယ်မှုကိုခိုင်မျိုးနယ်မှုကတော့ကြီးကိုခိုင်တော့ချက်တော့ချက်ကိုခိုင်အဲ့တော့ချက်ကအိမ်မှာအဲ့ဒီဟာတွေကိုတစ်ပင်နေစင်းတွေကိုသူ့အတူအိမ်မှာလုပ်ပြီးတော့မှဆရာတွေကိုပို့အကုန်လုံးကတယောက်ကလေးကတိုးချီပြီးတော့တော်ရဲကိုသွားပြီးတော့မတိုင်းတော့ပဲနဲ့တော်ရဲကိုသွားကွင်းနေပြီးတော့မစစ်တော့ပဲနဲ့အဲ့ working plan တွေကိုပေးလိုက်တယ်အဲ့တော့တောထဲမှာတစ်ပင်ကတကယ်တော့ဘယ်လောက်ရှိနေမှအတိအကျမသိဘဲနဲ့ working plan ကိုဆွဲလို့မရဘူး။အဲ့လိုမျိုးဆွဲထားတဲ့ working plan တွေလည်းရှိတယ်။နောက်တစ်ခုက ไอ้ติดต่อริโอขึ้นอยู่แต่คำว่าดีคนที่ไม่ชอบลงมาคุยมาชอบไม่ชอบลงมาคุยมาประเด็นนั้นสิ่งใดตัวเนี้ยเขาตะกูดอะกูต้องไปอะไอ้ลูกสนิทจะขึ้นอยู่ไม่เนี่ยบ้านในเขาทำห้องตัวอะกูอะกงว่าย้ายมาเยสิไม่รู้โอ้ไปไอ้ลูกอยู่กงว่าเยสิไม่เนี่ยไล่ตาเนี่ยกงตัวเลยกงเปลี่ยนตัวละไอ้ลูกเช่นนี้ก็เปลี่ยนต
ัวยิ่งจะติดต่ออะไรสิผู้เอ็มบอกเปลี่ยนตัวละป่ะอุดุยาดีတော်ကိုမိဤဆိုရဲစူစကားရဲ့လက်တွေ့အခြေအနေကိုမြန်မာနိုင်ငံမြင်တွေ့နေရပါတယ်။ဒါကြောင့်နောက်နှစ်နောက်နှစ်တွေအတွက်အခုချိန်ကစပြီးပြင်ဆင်ဖို့ဟာအရေးကြီးဆုံးပါ။အမျှော်မြင်ရှိရှိအစီအစဉ်ရှိရှိအပြင်စေတနာရှိရှိဆောင်ရွက်မယ်ဆိုရင်အချိန်မှီတန်ကောင်းပါရဲ့လို့ပြောဆိုနေကြပါတယ်ခင်ဗျာ။